မြန်မာအစိုးရနဲ့အပြစ်ရဒယနာလက်နက်ကိုင်အဖွဲ့တွေကြားနိုင်ငံရေးဆွေးနွေးပွဲတရက်ကိုလာမယ့်ဇန်နဝါရီလ18ရက်မှာကျင်းပနိုင်ဖို့သမရဦးသိန်းစိန်ကဒီကနေ့ပြောဆိုသွားပါတယ်။သမရဦးသိန်းစိန်ထံဒီကနေ့ပေးအပ်ခဲ့တဲ့အာဏာပိုင်အဖွဲ့တွေဒယနာလက်နက်ကိုင်တွေနဲ့နိုင်ငံရေးပါတီတွေကြားသဘောတူထားတဲ့နိုင်ငံရေးဆွေးနွေးပွဲမူပေါင်းကဒယနာပဋိပက္ခတွေကိုထိတိယယောက်ဖြေရှင်းနိုင်မ ွဲ့လို့ကြာရရှိထားတဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ်အရရေးဆွဲသဘောတူခဲ့ကြတဲ့နိုင်ငံရေးဆွေးနွေးပွဲမူပေါင်းကိုဒီကနေ့မှာသမရဦးသိန်းစင်ကိုပေးအပ်ခဲ့ကြပါတယ်။ကိုစားပြုတ်ဖွဲ့တွေကပါဝင်ဆွေးနွေးသူပေါင်းရာနဲ့ချီတက်ရောက်မဲ့နိုင်ငံရေးဆွေးနွေးပွဲကိုလာမဲ့ဇန်နဝါရီလပထမပတ်မှာစတင်ဖို့သမရဦးသိန်းစင်ကပြောဆိုခဲ့တယ်လို့အပြည့်ရထားတဲ့ပို့အမျိုးသားလူမျိုးရေးအဖွဲ့ချုပ်ကဗိုလ်မှူးကြီးခွန်ဥက္ကာကပြောပါတယ
်။ဒီနေ့သမရရဲ့မိခွန်ရကတော့နေ့တော့မတတ်မှပြင်မယ်ဇန်နဝါရီလပထမပတ်မှာစနိုင်အောင်ညွှန်ကြားလိုက်ပါတယ်သမရမိခွန်မှညွှန်ကြားချက်ကတော့ဇန်နဝါရီပထမပတ်လို့ဆိုတဲ့အတွက်ပထမပတ်ဆိုတာတော့ကျွန်တော်တို့တရက်ကနေ9ရက်ပေါ့ဗျာအခုကြားမှလည်းဖြစ်တော့ဖြစ်နိုင်တဲ့ဒီနည်းနည်းရှိရွေးရှာသွားမယ်ဆိုလည်းပဲဒုတိယပတ်တည်းရောက်နိုင်တာပေါ့ဒါမဲ့ဥပဒေမှန်ကြတော့ပထမပါလို့သမ္မတရာဇနဲ့လမ်းညွှန်ပါတယ်ခင
်ရွေးကောက်ပွဲပြီးအစိုးရတဲ့အပြောင်းလဲကာလမှာစတင်မဲ့တိုင်းရင်းသားလက်နက်ကိုင်တွေနဲ့မြန်မာအစိုးရကြားနိုင်ငံရေးဆွေးနွေးပွဲတွေကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကဖွဲ့စည်းမဲ့အစိုးရတဲ့ကဘလောက်အထိလက်ခံနိုင်မလဲဆိုတာကိုတော့နိုင်ငံရေးမှူးပေါင်းကိုပါဝင်ဆွေးနွေးခဲ့တဲ့ပါတီဗဟိုအလုပ်အမှုဆောင်ဦးညံဝင်းကအခုလိုပြောပါတယ
်ဒီလိုအနေဖွဲ့ပြီးတဲ့ကအကြောင်းအရာပေါ်မှာမူတည်ပြီးတော့အမှုရင်ကြောင်းလဲမှုကရှိကောင်းရှိမှာပေါ့မရှိဘဲနဲ့လည်းဖြစ်ပြင်ပြမယ်တူတင်ပြီးကျွန်တော်ပြောလို့မရပါဘူးသုံးစားတိုင်းမှာဘယ်အလုံးစုံတော့တင်ရမလဲသို့တော်ကျွန်တော်တို့အစုအဖွဲ့နဲ့နော်လူအများနဲ့လုပ်တယ်ဆိုတာအပြင်းရှော့တင်တယ်လို့ရှိရတာလေလက်ခံနေတဲ့ဟာမကြိုက်လက်လက်ခံနေတဲ့ဟာလက်ခံပေးအောင်ဒါကိုကြီးအမို့သူ့ဘက်ကလည်းဒီလိုပဲလေဒီလိုအတိုင်းသွားနေတော့အလုံးစုံဆိုတဲ့အာဟုကျွန်တော်ပြောလို့မရပါဘူးခင်ဗျာ
လက်ရှိအစိုးရရဲ့လက်ချံတက်တန်း3လလောက်အတွင်းတိုင်းရင်းသားလက်နက်ကင်တို့နဲ့နိုင်ငံရေးဆွေးနွေးပွဲစတင်နိုင်ဖို့အတွက်နိုင်ငံရေးဆွေးနွေးပွဲမူပေါင်းတရက်ကိုခက်မြန်မြန်သဘောတူလိုက်ကြတာဖြစ်ပြီးပြုပြင်ပြောင်းလဲစရာတွေတော့ရှိနေသေးတယ်လို့ဗိုလ်မှူးကြီးခွန်ဥက္ကာကပြောပါတယ
်အခုလောက်တဲ့မူပေါင်းကကျွန်တော်ဆက်ကူမကူကာလမူပေါင်းလို့ခေါ်ရကြဆက်ကူမကူကာလမူပေါင်းရဲ့အခြေအနေကြောင့်ဒီနိုင်ငံရေးဆွေးနွေးပွဲလို့အချင်းချင်းကအဖွင့်ဘာပေါ်မျိုးဖြစ်သွားနိုင်လဲနိုင်ငံရေးဆွေးနွေးပွဲဖွင့်ပွဲပေါ့စတင်ဖွင့်နေကြအောင်အေရီးယားနောက်ပိုင်းမှာအသေးစိတ်လှုပ်ရှားရှိကြအောင်နောက်ကနိုင်ငံရေးဆွေးနွေးပွဲအဖြစ်မျိုးစင်လှုပ်သွားနေမှာပါသွားဖို့ပေါ့ပြီးလို့ရှိရင်တော့နောက်ပြတ်မဲ့ဆိုရကန်တွေဒီနိုင်ငံရေးဆွေးနွေးပွဲဆက်လက်တည်ဆောင်သွားမယ်တာဝန်ရှိတော့ဒီမူပေါင်းကတင်းကျပ်တဲ့ပုံစံမဟုတ်ဘဲနဲ့ဒီကြောင်းလည်းပြင်းလည်းပုံစံမျိုးကိုလှုပ်ထားတဲ့ခါကျတော့နောက်ဆိုရကလည်းပဲသူနိုင်ငံရေးနေဖို့ဆက်ပယ်တဲ့ချိန်မှာဒီမူပေါင်းနဲ့အပတ်ပြီးတော့နည်းနည်းလေးကတိကောင်းဖြစ်တဲ့အားလေးရှိနေတော့ပြည်လင်းပြင်လျော်ဆိုပြီးတော့ထည့်ထားတာတော့ရှိတာပ
ါနောက်လာတွင်မှာစတင်နိုင်ဖို့ခမ်းမန်းထားတဲ့တိုင်းရင်းသားလက်နက်ကိုင်တွေနဲ့မြန်မာစိုးရချာနိုင်ငံရေးဆွေးနွေးပွဲတွေမှာတော့ဒေါအောင်ဆန်းစုကြည်တက်ရောက်မလားဆိုတာကရှင်းရှင်းလင်းလင်းမရှိပါဘူးဒါပေမဲ့အခုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့နဲ့မြန်မာစိုးရချာတနိုင်ငံလုံးအဖြစ်ခတ်ရက်စဲရေးစာချုပ် NCA မှာတော့ဒေါ်အောင်ဆန်းစုကြည်တက်တဲ့အနေနဲ့လက်မှတ်ရေးထိုးဖို့ညှင်းဆန်ထားတာဖြစ်ပါတယ်။တိုင်းရင်းသားလက်နက်ကိုင်တချို့နဲ့မြန်မာအစိုးရကြားငြိမ်းချမ်းရေးဆွေးနွေးပွဲမှာတော့အစိုးရလွှတ်တော်တမတော်တို့ကကိုယ်စားလှယ်စုစုပေါင်း300ဝန်းရောက်ဆွေးနွေးခွင့်ပေးထားပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေဘက်ကတော့ကိုယ်စားလှယ်150ရရှိထားပါတယ်။ဒါ့အပြင်နိုင်ငံရေးပါတီတွေဘက်ကကိုယ်စားလှယ်150တိုင်းသားခေါင်းဆောင်50နဲ့ဖိတ်ကြားသင့်သူ50တို့ကိုလည်းတက်ရောက်ဆွေးနွေးခွင့်ရရှိထားပါတယ်ရှင်။